Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇွန်လ13ရက်တနင်္လာနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလှိုင်းဒိုမီတာ16.25ရိုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကြီးညာပေးသွားမှာပါဒီတနင်္ဂနွေနေ့မနေ့ကလူ90ပြစ်ခတ်တပ်ဖြတ်ခံမှုအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့ဖျောင်းနိုင်ထွန်းစစ်တောင်းပွဲတွေကိုအမေရိကန်ပြည်အောင်စုတဝန်ဒီတနင်္ဂနွေနေ့ညတော်ကပြုလုပ်ခဲ့တာ။နောက်ဒီမြန်မာနိုင်ငံကို၃ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးကဒီရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေကိုတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောဆိုလိုက်တာ။ဒီလိုထိတ်တဲအောင်တနင်္ဂနွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရဲ့
။ဟုတ်ကဲ့ပါရှင်။ဒီညနေခင်သောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အစိုးရအသည့်အနေနဲ့မြမစီးပွားရေးမူဝါဒအသည့်ဖြစ်စီးပွားရေးမှာလောကကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘဲလူတိုင်းမျက်မျှတတ်တာအခွင့်အရေးရစေဖို့ဦးစားပေးဆောင်ရွက်သွားမယ်လို့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်တဲ့သတင်းမှာတော့
ပြောနေတာကစီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်တယ်ဒါအချုပ်ပဲ
အပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်ဘက်မှာမိုးများရေကြီးလို့လူသေဆုံးတဲ့အထိသဘာဝဘေးဒဏ်ခံရတဲ့သတင်းနဲ့အတူနှစ်နိုင်ငံနယ်နိမိတ်စည်းတရဝင်းသတ်မှတ်ပြီးမှထိုင်းမြန်မာနယ်စပ်ကဖျားသုံးစုဂိတ်ပြန်ပြီးတော့ဖွင့်ပေးမယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာပါရှင်။
အမေရိကန်သမိုင်းမှာအများဆုံးအဖြစ်လူပေါင်း90အစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံမှုအတွက်ဝန်ထမ်းကြောင့်ပြသတဲ့အနေနဲ့တနင်္ဂနွေနေ့ညကအမေရိကန်ပြည်အောင်စုတဝန်းမှာလိင်တူချစ်သူတွေအပါအဝင်လူပေါင်းထောင်ပေါင်းချီပြီးတော့ဖျောင်းနိုင်ထွန်ဝန်ထမ်းကြောင့်ဆန္ဒပြထုတ်ဖော်ခဲ့ကြပါတယ်။အာဖဂန်မိဘနှစ်ပါးကအမေရိကန်မှာမွေးဖွားခဲ့သူအသက်29နှစ်အရွယ်အိုမာမက်တင်ကတနင်္ဂနွေနေ့မနေ့စောပိုင်းကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့လယ်ကလိင်တူဆုံမဲ့သူတွေအများစုတွားလေရှိတဲ့ Pulse Nightclub အတွင်းတနက်နေ့ပစ်ခတ်ခဲ့တာကြောင့်လူ90သေဆုံးပြီး53ဦးဒဏ်ရာရသွားခဲ့ပါတယ်။ဖျောင်းနိုင်မီထွန်းစုတောင်းပွဲတွေကို Orlando အပါအဝင် Boston, Chicago, New York, San Francisco နဲ့ Washington DC မှာကျင်းပခဲ့ပါတယ်။ New York မြို့ Manhattan မှာရှိတဲ့ Empire State အဆောက်အဦမှာလည်းဝန်ထမ်းကြောင့်ပြသတဲ့အနေနဲ့မိပိတ်ထားပြီး 9/11 လို့သိကြတဲ့ဒီအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်မိုးမျောညီနောင်အဆောက်အဦပျို့ကျတဲ့နေရာမှာအသက်ဆောက်လုထားတဲ့One World Trade Center မှာလဲလိင်တူချစ်သူတွေရဲ့အထိမ်းအမှတ်သင်္ကေတတက်တန်ရောင်မီအောင်စုံထွန်းကြီးထားပါတယ်တေဆုံးသူတွေအတွက်ဝန်ထမ်းကြောင့်အထိမ်းအမှတ်ပြသဖို့အမေရိကန်အလံကိုတိုင်တဝက်လွင့်ထူဖို့အမေရိကန်သမ္မတ Barack Obama ကလည်းအမိန့်ထုတ်ပြန်ထားပါတယ်အခုလိုတိုက်ခိုက်မှုဟာအကြမ်းဖက်လုပ်ရဖြစ်ပြီး FBI American Federal စုံစမ်းစစ်ဆေးဘူရိုအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဘယ်လိုအကြောင်းအရာတွေကြောင့်တနက်သမားဟာပြစ်ခတ်မှုကိုကျူးလွန်ခဲ့တာလဲအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုရှိသလားဆိုတာတွေကိုဖော်ထုတ်ဖို့တက်နိုင်တဲ့ပြကြိုးပမ်းသွားမှာလို့လဲသမ္မတဦးဘာမကပြောပါရယ်အခုခါမှာတော့တည်ဆုံသူတွေရဲ့အမိစင်းတဝက်ကို Orlando ရဲဌာနကထုတ်ပြန်ထားတယ်လို့သူတို့မိသားစုဝင်တွေစီကိုလည်းအကြောင်းကြားထားပါရယ်တည်ဆုံသူတွေထဲမှာအသက်20ရာနှစ်အသက်50အထိပါဝင်ပါရယ်ခင်ဗျာ
အမေရိကန်ပြည်အောင်စုသမိုင်းမှာလူတွေအများပြားတနေရာထဲမှာအဆိုးအဆုံပြစ်ခတ်ခံရတဲ့တဲ့ရင်ကဘာတဝမ်းပြန့်နှံ့သွားခဲ့တာနဲ့အမျှတည်ဆုံသူတွေအတွက်ဆူတောင်းပွဲတွေနဲ့ဝန်ထမ်းကြောင့်ထုတ်ဖော်ပြောဆိုတာတွေလည်းနေရာနဲ့ရှိလာနေပါဗျ။တေဆုံးသူတွေနဲ့ဒဏ်ရာရခဲ့သူတွေရဲ့မိသားစုတွေခံစားရတဲ့ပေါ်ပြလို့မရနိုင်တဲ့ခြေကွဲမှုနဲ့ထက်တူပုံရံမင်းကြီးဖရန်စစ်ကလည်းဝမ်းနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့မိသားစုတွေအတွက်မေတ္တာတရားရှိတာဆုတောင်းပေးနေတဲ့အကြောင်းပုံရံမင်းကြီးရဲ့ပြန်ကြားရေးရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါဗျ။အပြစ်မဲ့သူတွေအများပြားတေဆုံးခဲ့ရတဲ့အော်လန်ဒိုမြို့မှာဖြစ်ပွားတဲ့ဒီဆိုးဝါးလာတဲ့တပ်ဖြတ်မှုကြီးဟာပုံရံမင်းကြီးနဲ့အတူအားလုံးကိုအလွန်အမင်းထိတ်လန့်တုန်လှုပ်စေခဲ့တယ်လို့မိုက်မဲပြီးအတိတ်ပဲမဲတဲ့အမုန်းတရားကိုအခြေခံတဲ့လုပ်ရက်အတွက်အပြင်းထန်ရှုံချတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်သမ္မတမိုဟာမက်အာရှရက်ဂါနီကလည်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘယ်လုပ်ရက်မျိုးကိုမှခွင့်လွှတ်နိုင်စရာမရှိဘူးလို့ဆိုပြီးတော့အခုတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုံချပါတယ်။ပြည်သူသမ္မတဖရန်ဆွာအိုလွန်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူအီတလီဝန်ကြီးချုပ်မာတယ်အိုရန်စီကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုတို့ကလည်းအခုဖြစ်ရတဲ့အတွက်ဝမ်းနည်းကြေကွဲရတဲ့အကြောင်းနဲ့အမေရိကန်ပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါရဲ့ရှင်
အမေရိကန်ပြည်ထောင်စုဟာကမ္ဘာလက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ဆက်ရှိနေဆဲပဲလို့နိုင်ငံတကာလက်နက်တင်ပို့မှုလေးလာစောင့်ကြည့်အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်အတွင်းအဓိကအဖြစ်အရှေ့အလယ်ပိုင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကိုဒေါ်လာ23ဘီလီယံနီးပါးတန်ဖိုးရှိတဲ့လက်နက်တွေတင်ပို့ရောင်းချခဲ့တာပါ။တင်းငွေတွေကထုတ်ပြန်လိုက်တဲ့ IHS James အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာ2015ခုနှစ်အတွင်းကမ္ဘာလုံးဆိုင်ရာကာကွယ်ရေးအသုံးစရိတ်ပမာဏဟာ 6.6 ဘီလီယံထိတိုးလာတာကြောင့်ဒါဟာစုစုပေါင်း65ဘီလီယံထိရှိလာတာလို့လည်းဖော်ပြထားပါတယ်။အမေရိကန်က23ဘီလီယံနီးပါးပမာဏရှိတဲ့လက်နက်တွေတင်ပို့ရောင်းချတာကြောင့်ဒါဟာ2009ခုကနေထုတ်ပြန်ထားတဲ့အစီရင်ခံစာအရဆိုရင်နောက်ထပ်10ဘီလီယံထိတိုးလာတာဖြစ်ပါတယ်။2015ခုနှစ်ဟာလက်နက်ရောင်းချမှုစံချိန်တွေမြင့်မားလာတဲ့နှစ်တစ်နှစ်ဖြစ်တယ်လို့လည်းအကဲကတ်တွေကသုံးသပ်ထားပြီးပြင်သစ်နိုင်ငံအားဆိုရင်လည်း10ဘီလီယံကနေ18ဘီလီယံထိလက်နက်တင်ပို့ရောင်းချမှုနှစ်ဆကျော်တိုးလာပါတယ်။ဒီနှုန်းတိုင်းဆက်သွားမယ်ဆိုရင်2018ခုနှစ်မှာလက်နက်တင်ပို့ရောင်းချမှုဒုတိယနေရာမှာရှိနေတဲ့ရုရှားနေရာကိုပြင်သစ်ကဆက်ခံသွားမှာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အရှေ့လေပိုင်းငံတွေရဲ့ဝယ်လိုအားကြောင့်လက်နက်တင်ပို့ရောင်းချမှုပမာဏမြင့်တက်လာတာဖြစ်ပြီးအမေရိကန်ကတင်ပို့ရောင်းချတဲ့ 8.8 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေအပါအဝင်စုစုပေါင်း 21.6 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေအရှေ့အလယ်ပိုင်းနိုင်ငံကိုရောင်းချခဲ့တာပါ။ဒါပြင်တောင်တရုတ်ပင်လယ်ရင်းကကျွန်းတွေပိုက်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေက2009ခုနှစ်ကထက်57ရာခိုင်နှုန်းကာကွယ်ရေးအသုံးစရိတ်တိုးလာပါတယ်။လာမယ့်2019ခုနှစ်အတွင်းလက်နက်တင်ပို့ရောင်းချမှုက69ဘီလီယံထိတိုးလာနိုင်တယ်လို့အစီရင်ခံစာကိုရေးသားသူတွေကခန့်မှန်းထားပါတယ်ခင်ဗျာ
။အီရန်နိုင်ငံနောက်ပိုင်းဖလူဂျာမြို့မှာအစိုးရတပ်ဖွဲ့တွေကအစ္စလမ်လမ်းကြောင်းကိုပြန်လည်ထိန်းချုပ်နိုင်ခဲ့တဲ့စနေနေ့ကစလို့ဒီဖလူဂျာမြို့တိုက်ပွဲကနေနောက်ထပ်ထွက်ပြေးလွတ်မြောက်လာသူ4000ကျော်ရှိတယ်လို့လူသားချင်းစာနာမှုကူညီပေးရေးအဖွဲ့တစ်ခုကပြောပါတယ်။သူတို့ကတော့မြို့ပြင်ကဒုက္ခသည်စခန်းတွေထဲမှာရွှေ့ပြောင်းနေရချထားပေးပါတယ်။ပြည်ကလေးတောက်ကြနေတုန်းကတော့တိုက်ခိုက်မှုတွေကြားကနေထွက်ပြေးဖို့ကြိုးစားသူ18ယောက်သေဆုံးခဲ့တဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ Norwegian Refugee Council အဖွဲ့က VOA ကိုပြောပါရယ်ဖလူဂျာမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ယူရက်ဆိုရတပ်ဖွဲ့တွေစတင်ထိုးစစ်ဆင်ခဲ့တဲ့ပြီးခဲ့တဲ့မေလ23ရက်နေ့ကစလို့ဆိုရင်တော့ထွက်ပြေးလွတ်မြောက်လာသူဟာစုစုပေါင်း2000ကျော်ရှိတယ်လို့လည်းဒီအဖွဲ့ကပြောပါရယ်ဒီဒေါ်တွေ IS တွေသိမ်းပိုက်ထားတဲ့မြောက်ပိုင်းမိုဆူးမြို့မှာလည်းအမေရိကန်လေကြောင်းအကူနဲ့အီရတ်တပ်ဖွဲ့တွေကထိုးစစ်အသစ်တွေကိုဆင်နွှဲနေပါတယ်။ဆီးရီးယားနိုင်ငံမန်ဘေ့ချ်မြို့မှာလည်းကတ်လက်နက်ကိုင်အဖွဲ့တွေနဲ့အာရဗီသူစစ်တွေက IS စစ်သွေးကြွတွေအပေါ်ထိုးစစ်တွေတုံ့ပြန်ဆင်နွှဲနေတယ်လို့လိဗျားနိုင်ငံမှာလည်းညီညွတ်တဲ့အစိုးရအဖွဲ့ကိုတစ်ဆာခံတဲ့လိဗျားတပ်ဖွဲ့တွေက IS အဖွဲ့တွေအထူးကခြေစိုက်ရာ SART မြို့ကိုဝင်ရောက်သိမ်းပိုက်ဖို့ကြိုးစားနေကြတာပါရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ခင်လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကို3ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့တူရကီနိုင်ငံသားရေးဝန်ကြီး Mavlut Cavusoglu ဟာဒီကနေ့မှာနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးနိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ Today I discuss with Madam Minister our bilateral relations and the ways in which we can further develop
နိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံပြီးနိုင်ငံသားဆက်ဆံရေးတွေ့မြင်ပြီးပူးပေါင်းဆောင်ရွက်မှုတွေတိုးလုပ်သွားဖို့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံသားတွေရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့လဲတူရကီအနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီလိုလှုပ်ဆောင်ရမှာလဲလူမျိုးဘာသာမခွဲခြားပဲပြည်ထောင်စုအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသအာဏာပိုင်တွေနဲ့အတူပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကာဗူဆာဂလူကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်မစ္စကာဗူဆာဂလူကနိုင်ငံတော်သမ္မတဦးတင်ကျော်နဲ့လည်းနိုင်ငံတော်သမ္မတအီမာဒီကနေ့တွေ့ဆုံပြီးနိုင်ငံဆက်ဆံရေးစီးပွားရေးကုသရေးဝန်ကြီးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါရယ်ဒီတွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးကျော်တင့်ဆွေဒေါက်တာဖေမြင့်နဲ့တူရကီနိုင်ငံသံမတ်ကြီးတို့လည်းတက်ရောက်ကြပါရယ်ခင်ဗျာ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံနဲ့ဆက်မှာလူတယောက်ထက်မနည်းသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့နိုင်ငံတပ်ဖွဲ့တွေအကြားညလုံးပေါက်ပြန်လည်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတော့နှစ်ဖက်အပြစ်ခက်ရဲဆဲဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့လည်းထော့ခမ်နယ်စပ်ဒေသမှာအခြေအနေကတင်းမာနေဆက်ဖြစ်ပြီးပြည်ပခန့်တွေကြောင့်ပါကစ္စတန်အိမ်အောင်စုပေါင်း200လောက်အိုးအိမ်တွေကိုစွန့်ခွာပြီးဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့အစိုးရအရာရှိတွေနဲ့ဒေသခံတွေကပြောပါတယ်။ပါကစ္စတန်ဘက်ကဒီနယ်စပ်မှာစစ်စခန်းအစ်စ်တွေတိုးချဲ့တိဆောက်ချင်နေတာကိုအာဖဂန်နစ္စတန်ဘက်ကခွင့်မပြုတဲ့အကြောင်းနဲ့အာဖဂန်တပ်ဖွဲ့တွေကိုပါကစ္စတန်ဘက်ကပြစ်ခတ်တာတွေလုပ်ခဲ့တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးမှူးအဗ်ဒူလာအဗ်ဒူလာကကဘူးမြို့မှာအစိုးရဝန်ကြီးတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ခုနှစ်နာရီကြာပြန်လည်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့အာဖဂန်စစ်သားတအုပ်သေဆုံးပြီး6ဦးဒဏ်ရာရခဲ့တဲ့အကြောင်းလည်းသူကအတည်ပြုပါတယ်။ ပါကစ္စတန်တပ်ဖွဲ့တွေဘက်မှလည်းထိခိုက်သိမ်းဆုံးမှုတွေရှိတယ်လို့ဆိုပါရယ်ဒီလိုတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးမှာတော့လောလောဆယ်ဒီနှစ်ဖက်အဖြစ်ကရက်စဲဖို့သဘောတူထားပြီးအခုပြဿနာကိုတန်တမာရေးလမ်းကြောင်းကနေဆွေးနွေးအဖြေရှာနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲမစ္စတာအဗ်ဒူလာကပြောပါရယ်ရှင
်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲတွေမှာတော့ဒီကနေ့မှာလက်ရှိချန်ပီယံစပိန်နဲ့ချက်ဆွီဒင်နဲ့အိုင်ယာလန်အီတလီနဲ့ဘယ်လ်ဂျီယံတို့ကစားကြမှာဖြစ်ပါတယ်လက်ရှိဥရောပချန်ပီယံစပိန်အသင်းကတော့ပြီးခဲ့တဲ့ဘရာဇီးကမ္ဘာဖလားမှာအုပ်စုပွဲကနေထွက်ခဲ့ရတာကြောင့်အခုတခါမှခြေစွမ်းပြနိုင်မှုပိုးပြီးတော့အာရုံစိုက်နေတယ်လို့စပိန်ကွင်းလယ်လူအန်ဒရီအီနီယက်စတာကပြောလိုက်ပါတယ်အီတလီဂိုးသမားဘူဖွန်ကတော့အီတလီအသင်းဟာဒီနှစ်ပါတခြားအသင်းတွေလောက်ရေပန်းမစားပေမဲ့ဘူဆွဲနိုင်တယ်လို့ပြောလိုက်ပါတယ်ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကမာဆေးမှာကစားခဲ့တဲ့ရုရှားနဲ့အင်္ဂလန်ပွဲအတွင်းနှစ်ဖက်အသင်းကိုအားပေးတဲ့ပရိသတ်တွေတစ်ဖက်နဲ့တစ်ဖက်ရပစ်ခဲ့ပြီးတကယ်လို့နှစ်သင်းလုံးကပရိသတ်တွေအနေနဲ့ဆက်ပြီးတော့ပြဿနာတွေဖြစ်ပြီးတောင်းကျနေမယ်ဆိုရင်အင်္ဂလန်နဲ့ရုရှားနှစ်သင်းစလုံးအနေနဲ့ဥရောပဖလားကနေထုတ်ပယ်ခံရနိုင်တယ်လို့ဥရောပဘောလုံးဖွဲ့ချုပ်ကသတိပေးထားပါဗျာ
အမေရိကန်ပြည်အောင်စုဘရော့ဝေးပြဆက်တွေကအကောင်းဆုံးပြဆက်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ Tony စုပေးပွဲအခမ်းအနားတနင်္ဂနွေနေ့ညကကျင်းပခဲ့တာမှာတော့အမေရိကန်ပြည်အောင်စုကိုတီထောင်သူ Alexander Hamilton အကြောင်းတင်ဆက်ထားတဲ့တေးသရုပ်ဖော်ပြဆက် Hamilton ကအကောင်းဆုံးတေးဂီတာစုအပါအဝင်စုပေါင်း12ခုစုကူသွားပါတယ်ရှင် Direct from Washington The Voice of America
နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းသတင်းတွေကိုစတိုက်တင်ဆက်ပေးမယ့်အထက်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲကြိုခန့်မှန်းချက်တွေမတင်ပြခင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုအရင်ဦးဆုံးတင်ဆက်ပေးပါမယ်ရှင်။မြန်မာစီးပွားရေးမှာလဝက်ကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘဲလူတိုင်းမျက်မျှတတ်တာအခွင့်အရေးရရှိဖို့အတွက်မြန်မာစီးပွားရေးမူဝါဒတည်မှဦးစားပေးဆောင်ရွက်သွားမယ်လို့စီမံဘဏ္ဍာပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ် NND ဦးဆောင်တဲ့အစိုးရတည်လက်ထက်မှာမြန်မာစီးပွားရေးမူဝါဒတည်ကိုမကြခင်မှာပဲအများပြည်သူကိုထုတ်ပြန်အသိပေးသွားဖို့ရှိတယ်လို့လည်းပြောပါတယ်ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့မြန်မာလုပ်ငန်းရှင်များတွေ့ဆုံတဲ့ပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်ရှင်
NLD အစိုးရလက်ထက်မှာကျင့်သုံးမဲ့မြမစီးပွားရေးမူဝါဒအစ်တမှာလဝက်ကြီးအုပ်ချုပ်ကိုင်မှုကိုလက်မခံဘူးလို့ဂျွန်လ23ရက်နေ့ကကုန်တယ်ဆက်မှုအစ်တမှာပြုတ်လုတဲ့လုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာခုလိုစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်တာပါဈေးကွက်ရှင်ပြိုင်မှုမှာပြည်တွင်းလုပ်ငန်းရှင်တွေကိုကာကွယ်ရထက်ထောက်ပံ့အားပေးခြင်းကိုပိုပြီးအလေးထားလှုံ့ဆော်သွားမယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကပြောခဲ့ပါဗျာကျွန်တ
ော်တို့စီးပွားရေးလုပ်ငန်းရှင်တွေအားလုံးကိုကျွန်တော်တို့တက်နေတယ်များ support လုပ်ပါအဲ့တော့ protection ဆိုတာလေကျွန်တော်ဘာကိုပြောအားပါလဲဆို supporting လို့ပြောအားပါ။အဲ့တော့ကျွန်တော်တို့ဒီမှာဒီလိုဆွဲဆောင်ရရှိခဲ့လို့ရှိရင်အကြိမ်ကဒါလေးကိုတို့ဖြည့်ပေးလိုက်လို့ရှိရင်ဘလောက်ဒီ speed ဖြစ်ပြီးတော့အောင်ကောင်းမယ်ဆိုတဲ့ supporting လို့ကျွန်တော်ပြောပြီးတော့အားပါ။အဲ့တော့ကျွန်တော်တို့လုပ်ငန်းရှင်တွေအားလုံးကိုကျွန်တော် supporting လုပ်ပြရစီကျွန်တော်ဒီမှာလည်းဆိုးရအနေနဲ့ကျွန်တော်တို့ဆိုးရဝင်ကြီးဖွဲ့ဒီဒီမှာလည်းပဲတို့ဒီတော်ရရားလေးကိုစားပါမယ်။ supporting လို့ပါ။နိုင်ငံရေးမှာရှိတဲ့တရားစုတွေနဲ့ဒီလိုလိုလို့လည်းလုံးဝရှိတယ်လို့နိုင်ငံပြပကရှိတဲ့မိဖက်ဖွဲ့စည်းတွေအင်အားစုတွေပေါက်ဆက်ပြီးတော့ကျွန်တော်တို့လည်းလုံးဝလည်းရှိကောင်းရှိလာတယ်ပါပဲအဲ့ဒါမျိုးလည်းကျွန်တော်ခဏလေးပြပါမယ်အဲ့တော့အဲ့ဒါလည်းလည်းပုံဒီပြီးတော့ကျွန်တော်တို့မာရဲ့စီဝိုင်းကတော့ပေါ်စီကိုကျွန်တော်တို့ချက်ပတ်ပြီးပါပြီ
လက်ရှိအစိုးရလက်ထက်ရေးဆွဲနေတဲ့စီးပွားရေးမူဝါဒတင်မှာတဦးတည်းချုပ်ကင်မှုတဲ့လူတိုင်းတန်းတူအခွင့်အရေးရှိရှိနဲ့လုပ်ကိုင်စေနိုင်ဖို့ကိုဦးစားပေးလှုံ့ဆော်သွားမယ်လို့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကအခုလိုပြောဆိုလိုက်ပါတယ
်။စီးပွားရေးမူဝါဒကလောလောဆယ်ဟိုလေဝန်ကြီးအနေနဲ့ပြောလို့မရသေးဘူးပေါ့လို့အတည်ပြုချက်များတယ်။ဒါပေမဲ့ဒီမကြခင်အချိန်နဲ့မှအတူတည်းမှာညင်ညာဒီလအတွင်းပေါ်ဖြစ်မှာပေါ့နော်။ပြောနေတာကစီးပွားရေးမူဝါဒကနိုင်ငံမှာအလုံးစီးပွားရေးလုပ်ခွင့်ရတဲ့စီးပွားရေးမူဝါဒဖြစ်နေတယ်ဒါအချုပ်ပဲ
။ဒီလိုပြောဆိုလိုက်ပေမဲ့ဘလိုမူဝါဒနဲ့လှုပ်ဆောင်မလဲဆိုတာကိုတော့တိကျစွာချပြခဲ့ခြင်းမရှိပါဘူးလုပ်ငန်းရှင်တွေဘက်ကတော့အခွန်ပြဿနာတွေကုန်သွယ်ရေးဆိုင်ရာအခက်အခဲတွေနဲ့ပြည်တွင်းငွေကြေးခိုင်မာဖို့လှုပ်ဆောင်ပေးဖို့ဝန်ကြီးကိုတောင်းဆိုတာမျိုးတွေရှိခဲ့ပေမဲ့ဘလိုဖြေရှင်းပေးမလဲဆိုတာကိုလည်းတိကျစွာအဖြေမပေးခဲ့ပါဘူးဒီလိုဝန်ကြီးကလုပ်ငန်းရှင်တွေကိုခေါ်ယူတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးစက်မှုဇုံအသင်းနိုင်ကဦးမြင့်သိန်းအောင်ကတော့အခုလိုတုံ့တက်ခဲ့ပါတယ
်အခုကတော့ဝန်ကြီးကအလုံးနားထောင်သွားပြီးအစီအူတော့ဟိုနေရာတွန်းဝင်လို့ဒီဒီတို့တံပီတို့နဲ့အာငါတံပီတွေနဲ့နေရာပါနေပုံလေးအားလုံးဖြေခိုင်းတာပါလေသူတို့ကိုယ်တိုင်ကြီးရပြောတယ်ဆိုတော့ပို့ပြီးတော့ဟိုသူတို့ကိုယ်တိုင်တကယ်လုံးကလေးရဲ့တိုင်နေတဲ့လူဖြစ်တယ်ဆိုရင်ဒီဘဝရေးသမားတွေတို့တော့ကိုယ်မနေနေပို့ပြီးတော့ပြောတာကြီးရရင်းနေဆိုတော့လုတ်ပြီးမယ်လို့တော့အများတို့ပြောနေတယ်ဟိုလုတ်ပြီးလဲလုတ်နိုင်ပါလိမ့်မယ်
NRI အစိုးရတဲ့အနေနဲ့မြန်မာစီးပွားရေးမူဝါဒကိုရေးဆွဲနေပြီးမကြခင်မှာအများပြည်သူကိုထုတ်ပြန်ပေးမယ်လို့ဦးကျော်ဝင်းကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကိုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းဥက္ကဋ္ဌအဖြစ်နဲ့ပြန်လည်ဖွဲ့စည်းခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေကြမ်းတရက်ကိုလည်းပြန်လည်ပြင်ဆင်ရေးဆွဲပြီးလွှတ်တော်ရဲ့အဆုံးဖြတ်ယူဖို့စောင့်ဆိုင်းလျက်ရှိပါတယ်ရှင်။
စေရန်ဆာမေဘွဲမှာကြာရှုံးနေလို့တော်လေးများပါတယ်မြန်မာနိုင်ငံခေတ်အဆက်ဆက်မှာစေရန်အောင်ဘူးဘာကြောင့်များဒီလောက်ခက်ခဲနေရတာပါလဲကျောင်းသားတွေကပဲညံ့နေတာလားပညာရေးစနစ်ရဲ့ချုပ်ရင်းချက်ကြောင့်ပါလားစေရန်ကြာရှုံးကတက်လူငယ်တွေရဲ့ဘဝတလန်းမှာအခက်အခဲအတားအဆီးဖြစ်နေသလားဆိုတာအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ VOA ရဲ့ဖုန်းနံပါတ်က1-2-3-2-5-5-5 လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ရခိုင်ပြည်နယ်ဘက်မှာရေကြီးလို့လူသေဆုံးရတဲ့အထိဖြစ်ရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ဂျွန်လ10ရက်နေ့ကစတင်ပြီးတော့မိုးသီးထန်စွာရွာသွန်းတဲ့အတွက်ရခိုင်ပြည်နယ်နေရာအနှံ့ပြမှာရေလွှမ်းမိုးခဲ့ပြီးတော့လူနေအိမ်ခြေ150ကျော်ပျက်စီးပြီးလူ6ဦးသေဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကလည်းပြန်လည်ထူထောင်ရေးအတွက်စတင်ပြီးဆောင်ရွက်နေပြီဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်သိန်ကီလင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အနှံ့အပြားမှာဇွန်လ10ရက်နေ့ကစတင်ပြီးမိုးတဲထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေတက်လာပြီးရေကြီးရေလျှပ်မှုတွေဖြစ်ပွားခဲ့ပါတယ်။ရေလွှမ်းမှုမှုကြောင့်တန်တွဲမြို့တောင်ကုန်းမြို့နဲ့အမ်းမြို့တွေမှာလူ6ဦးရေမျောသေဆုံးခဲ့ပြီးအိမ်ခြေ150ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမင်းအောင်ကအတည်ပြုပြောဆိုပါတယ်
။လူသေဆုံးမှုကကျွန်တော်တို့တောင်ကုန်းမြို့မှာတောင်ကုန်းမြို့နဲ့နီးတဲ့ဝက်တိတ်ကြီးရွာဆိုတာရှိတယ်အဲ့ဒီမှာအမျိုးသမီး၄ယောက်သေဆုံးသွားတယ်မဟုတ်ကဲ့နောက်ပြီးတော့အဲ့တန်လေးမှာတန်လေးမှာအမျိုးသား၄ယောက်သေတယ်နောက်ပြီးတော့အမ်းမှာပုတ်ကန်းသူလေးတစ်ယောက်သားကသိတ်မသေးကြသေးဘူးအဲ့ဒါကိုတယောက်ဆုံးနေလို့သိတယ်ဟုတ်တန်လေးမျိုးနေရွှေလေးရွှေရအုပ်စုကနေပြီးတော့ပေါက်တိုးကြီးရွာမှာအဲ့မှာအင်ဂျင်၅လုံးပေါ်တော့နောက်ပြီးတော့ရေကောက်ကြီးရွာအုပ်စုရေကောက်ကြီးရွာမှာအင်ဂျင်၃၀အပီရောပြည်တို့ကြီးရွာမှာအင်ဂျင်120နောက်စာပင်ကြောင်းတစ်ကြောင်းကိုရေစီးနှံမျိုးပါသွားတာရှိတယ
်လူ၄ဦးရေမျောပြီးတေဆုံးခဲ့တဲ့တောင်ကုန်းမြို့ကအခြေအနေကိုတောင်ကုန်းမြို့နယ်အုပ်ချုပ်ရေးယုံကဒုဦးစီးမှုဦးစီသူဖြိုးကအခုလိုပြောပါတယ
်လေရေမျောပြီးနေတာပါသူတို့ကလေရှောင်းလေးရှိတာပေါ့အဲအနားမှာဘိုးစားရေလေကျွမ်းလာမှာလေအဲ့ဟိုဖျက်ကူးလာမှာဖြစ်သွားတာပေါ့ခင်ဗျာဒီမှာတော့လူ၄ဦးဆုံးလာရေပြီးရင်ဆယ်မန်ဆယ်
ဇွန်လ10ရက်နေ့မှာမိုးတဲထန်စွာရွာသွန်းခဲ့တာကြောင့်မြေကြီးချောင်းကြီးတွေဟာခုနှစ်ပေထိမြင့်တက်လာခဲ့တာပါ။ဇွန်လ17ရက်နေ့ည12နာရီလောက်မှသာရေပြန်ကျသွားခဲ့တာဖြစ်ပါတယ်။ဒီနေ့မှာတော့ရခိုင်ပြည်နယ်လူမှုရေးဝန်ကြီးနဲ့စက်မှုလက်မှုနဲ့လမ်းမဆက်သွယ်ရေးဝန်ကြီးတို့ဟာရေလွှမ်းမိုးခဲ့တဲ့နေရာတွေကိုတွားရောက်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပြီလို့ဦးမင်းအောင်ကဆက်ပြောပါတယ်။
ပြန်လည်ထူထောင်ရေးအတွက်ကကြတော့ခုနလူမှုရေးဝန်ကြီးအောက်မှာရှိတဲ့ကျွန်တော်တို့ဒီဟိုလူကေပြန်ပေါ့နော်လူမှုကေပြန်နဲ့ပြန်လည်နေရာချထားတဲ့ကုသဌာနပါတယ်အဲ့ဒီမှာလိုအပ်တဲ့အကူအညီတွေအတွက်လို့ယူသွားကြတယ်အကုန်လုံးဒီမှာအသက်ဆုံးဆုံးရှင်သွားတဲ့မိသားစုတွေအတွက်လိုအပ်တဲ့ငွေကြေးအထောက်အပံ့လေးတွေနောက်ပြီးတော့ဟိုအိမ်တွေပါသွားတဲ့အတွက်လိုအပ်တဲ့အကူအညီတွေဒီလူကေပြန်ကုသဌာနမှာရှိတယ်လေအဲ့ဒီဟာတာမိုပေးဖို့ဟိုမှာမြေပြင်ရဲ့အနေအထားကိုတည်ပြီးတော့ချက်ချင်းဟိုကူညီပေးဖို့အတွက်လိုက်သွားကြပြီဗျ
။ရန်ကုန်မြို့မှာရှိတဲ့လူသားချင်းစာနာကူညီပေးခြင်းဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူးယုံ UNOCHA ကလည်းရေလွှမ်းမိုးခံရတဲ့နေရာတွေမှာလိုအပ်တဲ့အကူအညီတွေပေးဖို့အတွက်စတင်ဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်။ဇွန်လ10ရက်နေ့နဲ့17ရက်နေ့တွေမှာရခိုင်ပြည်နယ်အပြင်အေယာဝတီတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာလည်းမိုးကြီးခဲ့တာပါ။မုတ်တုံလီဟာလည်းအားကောင်းစေဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါရဲ့ရှင်။
ဖီယိုရဲ့သတင်းတော်မတ်တင်ကီလင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နားဆင်ရမှာကတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုနယ်စပ်ကုံတွယ်ရိတ်ခိတ်ဘာကြောင့်မဖွင့်နိုင်သေးသလဲဆိုတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြို့မှာရှိတဲ့ဖျားသုံးစုမြို့မှာနယ်စပ်ကုံတွယ်ရိတ်စခန်းဖွင့်လှစ်ဖို့ထိုင်းအစိုးရကအလိုရှိပေမဲ့လို့နှစ်နိုင်ငံနယ်နိမိတ်အငင်းပွားမှုတွေရှိနေတဲ့အခြေအနေကြောင့်မြန်မာအစိုးရဘက်ကညှင်းပယ်ခဲ့ပါတယ်။နှစ်နိုင်ငံနယ်နိမိတ်တရားဝင်သတ်မှတ်ပြီးမှကုံတွယ်ရိတ်ခိတ်တွေဖွင့်လှစ်သွားမယ်လို့မြန်မာအစိုးရဘက်ကပြောဆိုခဲ့ပါတယ်။အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ဦးကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ကဖျားသုံးစုမြို့ထိုင်းမြန်မာနယ်စပ်ဂိတ်ဖွင့်လှစ်ဖို့ကိစ္စဟာနှစ်နိုင်ငံနယ်နိမိတ်တိတိကျကျမတတ်မှတ်နိုင်သေးတဲ့အတွက်နယ်စပ်ကုံတွေရေဂိတ်ဖွင့်ဖို့အခက်အခဲရှိနေတယ်လို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းပေါ်ဦးခင်မောင်လွင်ကအခုလိုပြောပါတယ
်။နယ်စပ်ဂိတ်ဖွင့်ဖို့တဲ့ကတော့နှစ်နိုင်ငံနယ်နိမိတ်ငင်းပွားမှုရှိမရှိနိုင်ငံရေးဝန်ကြီးဌာနကသာမေးမြန်းတာပေါ့။သူရဲ့သဘောတရားကြေညာချက်ရောအချိန်မှာနိုင်ငံနယ်နိမိတ်ကိစ္စငင်းပွားမှုဖြစ်နေတယ်ဖွင့်လှစ်ဖို့မသင့်သေးဘူးဆိုတဲ့ဟာလည်းသူကရီကော်မန်ပြောင်းနေညာ။အခုလက်ရှိအချိန်ကတော့နိုင်ငံကနယ်နိမိတ်ကိစ္စနဲ့ပတ်သက်ပြီးဝေါ်တည်ရတဲ့မရသေးတဲ့အနေအထားပါပေါ့
။မြန်မာနဲ့ထိုင်းနယ်စပ်တွေဖြစ်တဲ့မြဝတီမဲဆောက်ဂိတ်တိုင်ချီလိပ်မဲဆိုင်ဂိတ်ကော့တောင်ရနောင်းဂိတ်တို့မှာဂုံသွေးရေးဂိတ်တွေကိုဖွင့်လှစ်ထားရှိပေမဲ့ဖျားသုံးစုစံကလပူတွေနယ်စပ်ဂိတ်ဟာနယ်စပ်ငင်းပွားမှုအခြေအနေတွေကြောင့်ဂိတ်ဖွင့်လှစ်နိုင်ခဲ့ခြင်းမရှိသေးပါဘူး။မြန်မာအစိုးရအနေနဲ့နယ်စပ်နှစ်နိုင်ငံနယ်နိမိတ်သတ်မှတ်ပြီးရင်ဂုံသွေးရေးဂိတ်တွေဖွင့်လှစ်နိုင်ဖို့ရည်မှန်းထားတယ်လို့လက်ထောက်သွင်းဖို့ဦးခင်မောင်လွင်ကခုလိုဆက်ပြောပါတယ်။
ဒီကစကတော့နိုင်ငံသဘောတူညီမှုကအရေးကြီးတာဖြစ်ပါတယ်။နောက်တစ်ခုကပါလို့ဆိုလို့ရှိရင်ရမ်းမဆက်တွေကောင်းမွန်ရမယ်။လုံခြုံရေးကောင်းမွန်ရမယ်။ခြားတိုင်းဒေသကြီးစီနေတဲ့ခြေဆက်ပြီးတော့ပုံသဲမှုပြုလုပ်နိုင်တဲ့နေရာဖြစ်ရမယ်။ပုံသဲမှုတော့ပြုနေတယ်ဒါပေမဲ့တကယ်တရားဝင် opening မလုပ်ရသေးဘူး။ soft opening အနေနဲ့ဆက်မယ်ရှိပါသေးတယ်။သူ့ဘက်ကလည်းဖွင့်မှာသူ့ဘက်ကလည်းဖွင့်မှာတကယ်တဲ့ဖွင့်မှာတရားဝင်ဖြစ်ပါအောင်မှာ။ဒါဆိုကိုယ်တိုင်ကတိတိကျကျမှုတွေကတော့ကျွန်တော်တို့ဘက်ကတော့ဒီမှာကျထားပြီးတော့စောင့်ရနေပါတယ်
။လက်ရှိအချိန်တွေမှာတော့ထိုင်းနိုင်ငံအနေနဲ့မြန်မာပိုင်နဲ့သဲကိုအဆောက်အုံတွေစလုပ်ချင်းလမ်းဖောက်ချင်းတွေပြုလုပ်ခဲ့လို့ဖျားသုံးစုနယ်စပ်ဂိတ်ကိုဖွင့်လှစ်ခွင့်ပြုလိုက်ရင်ဒီပိုင်နဲ့ကျူးလွန်မှုတွေကိုတရားဝင်အသိမှတ်ပြုရရောက်သွားမယ်လို့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်စည်းဝေးမှာစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတောက်တာတမ်းမြင့်ကပြောဆိုခဲ့ပါတယ်။ဒုရယာကျင်းပြည်သူ့လွှတ်တော်ပရမပုံမှန်စည်းဝေးမှာကျိုင်းစိတ်ကြီးမြို့နယ်ပြည်သူ့လွှတ်တော်ကိုဆက်လက်စောတင်ဝင်းကနေဖရဲသုံးစုမြို့နယ်စပ်ဂိတ်ဖွင့်လှစ်ဖို့အစီအစဉ်ရှိမရှိမေးခွန်းပေါ်မှာပြည်ထောင်စုဝန်ကြီးဒေါက်တာတန်းမြင့်ကပြောဆိုခဲ့တာပါလက်ရှိဖရဲသုံးစုဒေသအတွင်းမှာထိုင်းနိုင်ငံဘက်ကနေနေမြေနိုင်ငံချဲ့သွင်းလာမှုတွေရှိနေတယ်လို့ကြခင်မွန်မြစ်တပါတီကခရိုင်ကော်မတီဝင်ဟောင်းသူလည်းဖြစ်လွတ်လပ်တော်မွန်တရင်အေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကပြောပါတယ်
ဒီနောက်ကဒီ PR 3စု PR 80 PR နဲ့ဒီလက်ရှိ area တက်ကိုအင်းကြီးကဘလော့ကိုကျဲလာတယ်။ဒီနောက်ကဒီလောက်မရှိဘူးအင်းကြီးကဟုတ်ကျဲလာတယ်။ဒီအခုလက်ရှိကျွန်တော်မြင်နေတဲ့ဒီ new mainland နဲ့သူခေါ်တဲ့ new mainland တုံးနေတာဖြစ်ကဖြစ်လာတော့
ဖရဲ3စုဒေတာဟာရခိုင်1990ခုနှစ်နှောင်းပိုင်းကမွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးရာစီယုံသူကနေပူးတွဲအုပ်ချုပ်ခဲ့တာဖြစ်ပြီးမြမတမတော်ကနေမွန်ပြည်သက်ပါတီဖရဲ3စုဌာနချုပ်ကိုတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းမြို့ဖြစ်အခြေပြုအုပ်ချုပ်လာခဲ့ပါတယ်။ဒါပေမဲ့ရခိုင်မွန်ပြည်သက်ပါတီရဲ့ဌာနချုပ်စခန်းနဲ့ကျောင်းသားတမတော် APSDS စခန်းနေရာတွေဟာထိုင်းနိုင်ငံပိုင်နက်ဖြစ်သွားတာဟာတိုက်ပွဲကာလအတွင်းမြမတမတော်နဲ့ထိုင်းလုံခြုံရေးတို့ကြားအပေးယူလှုပ်ဆောင်ချက်တခုလို့တိရခန့်တွေကြားမှာမေးခွန်းထုတ်စရာတခုလို့ဖြစ်နေပါတယ်။ဖျားသုံးစုနယ်နိမိတ်ဒေတာကို1868ခုနှစ်မှာအင်္ဂလိပ်နဲ့ထိုင်းတို့ကနေနယ်နိမိတ်စာချုပ်ရတိုင်းတာတတ်မှတ်ခဲ့ပြီး1869ခုနှစ်မှာနှစ်နိုင်ငံအနေငယ်ပြင်ဆင်တတ်မှတ်ခဲ့ပေမဲ့ယင်းနေ့ထိတော့တိကျတဲ့နယ်နိမိတ်တတ်မှတ်နိုင်ခြင်းမရှိသေးပါဘူး။ဖျားသုံးစုနယ်စပ်ဖွေးလေးရေးကိစ္စနဲ့ပတ်သက်လို့1999ခုနှစ်မှာတကြိမ်2002ခုနှစ်မှာတကြိမ်ထိုင်းနိုင်ငံဘက်ကတင်ပြလာခဲ့ပေမဲ့လည်းမြန်မာအစိုးရဘက်ကလက်ခံခြင်းမရှိခဲ့ပါဘူး။လက်ရှိမှာမြန်မာအစိုးရအနေနဲ့မွန်ပြည်နယ်တံပြူစရမြို့ကနေဖျားသုံးစုမြို့ထိထိုင်းနိုင်ငံနဲ့ချိတ်ဆက်သွားနိုင်မဲ့အာရှလမ်းမကြီးကိုဖောက်လုပ်နေစေလဲဖြစ်ပါတယ်။လက်ရှိမှာတရားဝင်ဖွင့်လှစ်ထားတဲ့မြန်မာနဲ့ထိုင်းနယ်စပ်တွေဖြစ်တဲ့မြဝတီမဲဆောက်ဂိတ်၊တိုင်ရှိလိပ်မဲဆိုင်ဂိတ်၊ကော့တောင်ရနောင်ဂိတ်၃ခုရှိပြီးဖျားသုံးစုဂိတ်၊တနင်္သာရီတိုင်းကသီခီဂိတ်၊ကယားပြည်နယ်ကမဲဆက်ဂိတ်ဆိုပြီးတရားဝင်မဖွင့်လှစ်နိုင်တဲ့နေကြာဂိတ်တွေလည်းရှိနေပါတယ်။တရားဝင်ဖွင့်လှစ်ထားတဲ့မြန်မာနဲ့ထိုင်းနယ်စပ်ကုံတွဲမှုကနေမနှစ်ကအမေရိကန်ဒေါ်လာနှစ်ဒရမတစ်တစ်ကုတန်ခန့်ဝင်ငွေရှိခဲ့တယ်လို့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အသွင်းဝန်ဦးခင်မောင်လွင်ကပြောပါတယ်ခင်ဗျာ
ကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲယူရို2016ဘောလုံးပွဲနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပွဲမှာတော့ဒီကနေ့မှာလက်ရှိချန်ပီယံစပိန်အသင်းကစားမှာဖြစ်ပြီးတော့ချန်ပီယံဘွဲကိုကာကွယ်နိုင်မှုအတွက်အာရုံစိုက်နေတယ်လို့စပိန်ကွင်းလယ်လူအီနီရက်စတာကပြောဆိုလိုက်ပါတယ်။ဒါအပြင်အီတလီဂိုးသမားကြီးဖူဘွန်ကလည်းအီတလီအသင်းဟာရေပန်းမစားပေမဲ့လည်းရှော့မတွက်ဖို့သတိပေးလိုက်ပါတယ်။ဒီကနေ့ကစားမဲ့ပွဲစဉ်အခြေအနေနဲ့ပွဲကြိုခန့်မှန်းချက်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
တနင်္ဂနွေနေ့ကစားတဲ့ယူရို2016ဘောလုံးပွဲတွေမှာခရိုအေးရှားနဲ့ပိုလန်တို့နိုင်ရခဲ့တဲ့အပြင်ကမ္ဘာချန်ပီယံဂျာမနီကယူကရိန်းကို9-0မရှိတဲ့နိုင်လိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှာတော့စပိန်နဲ့ချက်၊ဆွီဒန်နဲ့အိုင်ယာလန်၊အီတလီနဲ့ဘယ်လ်ဂျီယံတို့ကစားကြမှာပါ။လက်ရှိယူရိုပါချန်ပီယံစပိန်အသင်းကတော့ပြီးခဲ့တဲ့ဘရာဇီးလ်ကမ္ဘာဖလားမှာအုပ်စုပွဲကနေထွက်ခဲ့ရတာကြောင့်အခုဒီချိန်မှာခြေစွမ်းပြနိုင်မှုပိုပြီးတော့အာရုံစိုက်နေတယ်လို့စပိန်ကွင်းလယ်လူအန်ဒရီအင်နီယက်စ်တက်ကပြောလိုက်ပါတယ်။ဒံရီကြောင့်နားနေရတဲ့စပိန်ရှည်တန်းလူမိုရာတာဒီပွဲမှာပါလာမှာဖြစ်သလိုလိန်ကိစ္စအရှုပ်တော်ပုံနဲ့ဆွဆွဲခံနေရတဲ့စပိန်ဂိုးသမားဒီဟဲလေပွဲထွက်လာနိုင်ဖို့ရှိတယ်ဆိုပြီးတော့စပိန်နီးပြဒေါဘော့စကီကပြောပါတယ်ပြီးခဲ့တဲ့ယူရို2012မှာဒုတိယရခဲ့တဲ့အီတလီအသင်းကတော့ဒီနှစ်ပြိုင်ပွဲမှာဘူဆွဲနိုင်တယ်လို့ရေပန်းစားနေတဲ့ဘယ်လ်ဂျီယံနဲ့ကစားမှာပါဘူဆွဲနိုင်ခြင်းရှိတဲ့အသင်းတွေကတသင်းဖြစ်တဲ့ဘယ်လ်ဂျီယံအသင်းနဲ့ပတ်သက်ပြီးအောက်စားဆောင်မရှင်ကူဇော်မျိုးတန်ကတော့အခုလိုပြောပါတယ်
ဘယ်ဂျီယံကအပင်လိုက်ချိဖွဲ့မှုအရန်ကောင်းတယ်လို့ပြောတယ်။သူတို့ဒီအချိန်မှာသူတို့ကအမြင့်ဆုံးအကောင်းဆုံးခြေစွမ်းကိုရနိုင်တဲ့အချိန်ဖြစ်နေတာပေါ့နော်။အဲ့ဒါသူတို့အကောင်းဆုံးခြေစွမ်းကိုရနိုင်တဲ့အချိန်နဲ့ဘုရားဥရောပအသင်းကြီးပေါ့ထိပ်တန်းအသင်းကြီးတချို့ဟိုမျိုးဆက်အပြောင်းလဲဖြစ်နေတဲ့ကာလနဲ့စုံနေတာဆိုတော့ဘုကေဘောလုံးသွင်းတဲ့တော်တော်များများဘယ်ဂျီယံကိုဟိုဒီချက်နဲ့ပဲမူတည်ပြီးတော့ဟိုတော်တော်များများအကြိုက်ပြနေကြတယ်လေ။ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်
အီတလီကိုသမားဂျီဂျီဘူဖွန်ကတော့အီတလီအသင်းဟာဒီနှစ်မှာတခြားအသင်းတွေလောက်ရေပန်းမစားပေမဲ့ဘူဆွဲနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ Abbiamo una grande fortuna che è quella che
ဘလုံးမစရာစားပေါ်မှာချပြီးဖြည့်ထုတ်လို့ရတာမဟုတ်ပဲကွင်းထဲမှာကန်ပြီးတော့မှတကယ်အနိုင်ရှုံးရလာကထွက်တာပါ။ကျွန်တော်တို့ကပြန်ပွဲမှာဘူဆွဲဖို့ရေပန်းစားတဲ့အသင်းတစ်သင်းမဟုတ်ပေမဲ့ကွင်းထဲမှာကျွန်တော်တို့ကအသင်းကောင်းတစ်သင်းဆိုတာကိုပြန်နိုင်မှုလုပ်မှာပါ။
ဆိုတော့ဒီနေ့ကစားမဲ့ပွဲစဉ်တွေပေါ်မှာအောက်စားဆောင်းမရှင်ကူဇော်မျိုးတန်းကဘယ်လိုခံမှန်းပါသလဲ
ဘယ်ဂျီယံနဲ့အီတလီမှာတော့ဘယ်ဂျီယံကလည်းကောင်းတယ်ဆိုရင်လည်းအီတလီတို့အသင်းမျိုးနဲ့တွေ့ရချင်းမှာရေအသင်းဖွင့်ကြတာရဲမှာမဟုတ်ဘူးဆိုတော့အဲ့ပွဲကကျွန်တော်အမြင်ပြောရမယ်လို့ရှိရင်တော့ဂိုးနည်းနည်းနဲ့တည်ယူကြသွားမဲ့ပွဲလို့သုံးတယ်စပိန်နဲ့ချက်ပွဲကိုသုံးနိုင်မယ်လို့ရှိရင်တော့ကျွန်တော်ကဒီစပိန်ကစပိန်ကိုခတ်ပါပါလေးအနိုင်ပေးခြင်းနဲ့ခတ်ပါပါဆိုတော့တကိုးလောင်းနဲ့ပဲကတ်နိုင်သွားမယ်ပေါ့ဗျာဂိုးပြတ်ဖို့တော့မရှိဘူးငါဂိုးပြတ်ဖြစ်လာဘူးကတော့တော်တော်အခွင့်အလမ်းနေတယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့ဒီအာယာလန်နဲ့စီရင်ကြတော့စီရင်မဲ့နိုင်သွားလိမ့်မယ်လို့အဲ့လိုမျိုးတွေ့မှတ်ချင်ပါဘူး
။စပိန်နဲ့ချက်ဘွဲကိုတော့မြန်မာစံတော်ချိန်ညနေ9:00ခွဲမှာကစားမှာဖြစ်ပြီးတော့ဆွီဒန်နဲ့အိုင်လန်ကည10:00ခွဲ၊အီတလီနဲ့ဘယ်လ်ဂျီယံဘွဲကတော့မြန်မာစံတော်ချိန်အင်္ဂါနေ့မနက်10:00ခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။VOA ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုတုကနေဖမ်းယူကြည့်ရှုနိုင်ကြောင်းပါရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းရုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင်
American သမိုင်းမှာဒီလူအများဆုံးအဖြစ်လူပေါင်း50လောက်အစုလိုက်ပြောင်းလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုအတွက်ဝန်ထဲကြောင်းပြသတဲ့အနေနဲ့တနင်္ဂနွေနေ့ညတုန်းကအမေရိကန်ပြည်အောင်စုတဝမ်းမှာဒီလိန်တူချစ်သူတွေအပါအဝင်လူပေါင်းထောင်ပေါင်းချီပြီးတော့ဖျောင်းတိုင်ထွန်းဝန်ထဲကြောင်းပြသခဲ့ကြပါတယ်ဖျောင်းတိုင်မီထွန်းစုတောင်းပွဲတွေကိုအော်လန်ဒိုအပါအဝင်ဘော့စတန်ချီကာဂိုနယူးယောက်ဆန်ဖရန်စစ္စကိုနဲ့ဝါရှင်တန်ဒီစီမှာကျင်းပခဲ့ပါတယ်နယူးယောက်မြို့မန်ဟတန်မှာရှိတဲ့ Empire State အဆောက်အဦမှာလည်းဝန်ထမ်းကြောင့်ပြသတဲ့အနေနဲ့မိပိတ်ထားပြီး 9/11 လို့သိကြတဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်မိုးမျော်ညင်အောင်အဆောက်အဦပြိုကျတဲ့နေရာမှာအသစ်ဆောက်လုပ်ထားတဲ့ One World Trade Center မှာလည်းလိင်တူချစ်သူတွေရဲ့အထိမ်းအမှတ်သင်္ကေတအဖြစ်နဲ့ဒီတက်တန်ရောင်မီးအောင်စုံထွန်းညှိထားပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာလူတွေအများပြားတနေရာထဲမှာအဆူရဆုံးပြစ်ခတ်ခံရတဲ့တဲ့င်းကဘာတဝမ်းပြန့်နှံ့သွားခဲ့တာနဲ့အများသေဆုံးသူတွေအတွက်ဆူတောင်းပွဲတွေဝန်ထမ်းကြောင့်ထုတ်ဖော်ပြောဆိုမှုတွေလှုပ်လာတဲ့အထက်ထဲမှာအာဖဂန်သမ္မတဟောင်းဟာမစ်ခါဇာယီလည်းပါဝင်ပါတယ်။သူ့အနေနဲ့အမေရိကန်ပြည်သူတွေရဲ့နာကျင်မှုကိုနားလည်ကြောင်းနဲ့အာဖဂန်နစ္စတန်မှာဆိုရင်လည်းအခုလိုမျိုးအဖြစ်အပျက်တွေနေ့စဉ်နဲ့အမျှအကျုံတွေ့နေရတယ်လို့ပြောဆိုပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။ကျမကဆုမွန်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါရှင်။
This program has come to you from the Voice of America, Washington.